အမေရိကန်နိုင်ငံဗန်နာယီဝန်ကြီးဂျဲလက်ယန်လင်နဲ့တရုတ်ဝန်ကြီးချုပ်ဖြစ်တဲ့လီယူဟေရိုဟာဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာဗုဒ္ဓဦးနေ့ကတွေ့ဆုံပြီးတော့ဥရုယာတီထိန်းသိမ်းဆိုင်ရာအသုံးစိတ်ဗန်ဒါငွေကြေးပြဿနာတွေကိုအတူတကွဖြေရှင်းသွားဖို့ကတိပြုခဲ့ကြပြီးကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားပွင့်လင်းတဲ့ဆက်ဆံရေးလမ်းကြောင်းကိုဆက်ဖွင့်ထားဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးတည်ထောင်ဆွေးနွေးမှုမတန်ခင်ဝန်ကြီးယန်လင်ကသတင်းတော့တွေကိုပြောကြရမှာတော့နှစ်နိုင်ငံကြားသဘောထားကွဲပြားမှုတွေရှိပေမဲ့ပြည်ပက္ခတွေဖြစ်လာတဲ့အထိတော့နှစ်ဖက်ပြန်ဆိုင်မှုမျိုးကိုတားဆီးကာကွယ်သွားဖို့နှစ်ဖက်စလုံးမှာတောင်းဝန်ရှိတယ်လို့သတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့သဘောထားအမြင်အပြန်အလှန်ဖလှယ်ရေးကိုထိန်းသိမ်းထားနိုင်ဖို့တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပြီးဘုံသဘောတူညီချက်တွေရရှိဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းလူကပြောကြားခဲ့ပါတယ်။ယန်လန်နဲ့လူတို့အခုလိုမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုဟာပြီးခဲ့တဲ့နိုဝင်ဘာသမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံမှုပြီးနှစ်နိုင်ငံကြားအဆင့်မြင့်ပုဂ္ဂိုလ်တွေရဲ့တွေ့ဆုံမှုလည်းဖြစ်ပါတယ်။သူတို့နှစ်ဦးတွေ့ဆုံမှုအတွင်းဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်နေတဲ့တန်ရှင်းလောင်စာသုံးဆွဲမှုပြောင်းလဲရေးကဏ္ဍအတွက်ငွေကြေးထောက်ပံ့ရေးကိစ္စမှာတရုတ်နဲ့အမေရိကန်တို့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့တယ်လို့ဇူရစ်စီဝေးဘက်ကတက်ရောက်ခဲ့တဲ့အမေရိကန်ဘဏ္ဍာရေးဌာနကပြောပါတယ်။